အမေရိကန်ပြည်တော်စုမှာလူနည်းစုဝင်တွေကအသက်22နှစ်အောက်အရွယ်တွေဟာလူပြည်အမေရိကန်အသက်22နှစ်အောက်ဒီထက်ကိုဗစ် -19 ရောဂါကူးစက်ခံတာပိုများတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအခုသတင်းပတ်မှာပြောလိုက်ပါတယ်။ပြည်နယ်28ခုကစရင်းနေအရာတော့ပြီးခဲ့တဲ့ February 22ရက်နေ့ကနေဇူလိုင်လ31ရက်နေ့ကြားမှာအသက်22နှစ်အောက်အရွယ်121ယောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီတဲ့က85ရာခိုင်နှုန်းကစပိန်ຫນွေဘွားတွေလူမဲတွေအမေရိကန်ဌာနေတိုင်းရင်းသားတွေနဲ့အလာစကာဒေသမှာနေထိုင်တဲ့ဌာနေတိုင်းရင်းသားတွေဖြစ်ပါတယ်။ဒီတဲ့က44ရာခိုင်နှုန်းကစပိန်ຫນွေဘွားဖြစ်ပြီးတော့29ရာခိုင်နှုန်းကလူမဲတွေဖြစ်ပြီး14ရာခိုင်နှုန်းကလူမျိုးကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။ဌာနေတိုင်းရင်းသားနဲ့အလာစကာဌာနေတိုင်းရင်းသားတွေတဲက4ရာခိုင်နှုန်းပါဝင်ပြီးတော့အာရှနဲ့ပစိဖိတ်ကျွန်းသားတွေလည်း4ရာခိုင်နှုန်းလောက်ဖြစ်တယ်လို့ပြောပါတယ်။သေဆုံးသူတွေက85ရာခိုင်နှုန်းကပန်းနာရင်ကျက်ယောဂအဝလွန်နာအာယုံကြောဖွံ့ဖြိုးတိုးတက်မှုဆိုင်ရာယောဂဒါမှမဟုတ်နှလုံးယောဂစားတဲ့ယောဂအခန်းတစ်မျိုးမျိုးရှိတဲ့သူတွေဖြစ်တယ်လို့ CDC ရဲ့အစီရင်ခံစာမှာပြောထားပါတယ်။ဒါပြင်လူနေထိုင်မှုများပြားတာအစားအစာနဲ့နေရေးထိုင်ရေးလုံခြုံမှုမရှိတာဒနာအင်အားနဲ့ပညာရေးကွာဟမှုစတဲ့အချို့လူမှုရေးအခြေအနေတွေကလည်းလူနည်းစုဝင်ကလေးတွေထဲမှာသေဆုံးမှုများစေတဲ့အချက်တွေဖြစ်တယ်လို့သူတွေတီတွေကထောက်ပြပါတယ်။ဒါပြင်ကာကွယ်ဆေးကိုတရားဝင်အတည်ပြုပြီးတာနဲ့24နာရီအတွင်းမှာကာကွယ်ဆေးစတင်ဖြန့်ဝေမဲ့အစီအစဉ်အသေးစိတ်ကို CDC ကဗဟုထုနည်းကချပြခဲ့ပါတယ်။ဒီအစီအစဉ်ရတော့ပထမဦးဆုံးအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုအရေးကြီးတဲ့သူတွေကိုကာကွယ်ဆေးတွေအရင်ထိုးပေးသွားမှာဖြစ်တယ်လို့ပြောပါရခင်ဗျာ။